ထိုင်းမြန်မာနယ်စပ်မြန်မာနိုင်ငံဘက်မြဝတီမြို့အနီးလက်နက်ကိုင်အဖွဲ့အစည်းတစ်ခုကဖမ်းဆီးခေါ်ဆောင်ပြီးတော့အလုတ်စေခိုင်းခံထားရသူတွေထဲမှာမလေးရှားနိုင်ငံသား53ယောက်ပါဝင်တယ်လို့မလေးရှားနိုင်ငံကနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာအဖွဲ့ MHO က VOA မြန်မာပိုင်းဌာနကိုပြောပါတယ်။ဒါကြောင့်လဲဒီလူတွေကိုကယ်တင်ရေးကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကြားဝင်ဖို့ MHO အနေနဲ့တောင်းဆိုထားတယ်လို့လဲဆိုပါတယ်။ဒီအကြောင်းကိုသိန်းထိုင်ဦးကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံမြောက်ပြည်မြို့ဒီရှေကုတ်ကိုအင်အားစီမံကိန်းအတွင်းမှာ KK Bank ရာဇဝတ်ဂိုင်းကအိန္ဒိယနိုင်ငံသား300လောက်ကိုဖမ်းဆီးပြီးစိုက်ဘာရာဇဝတ်မှုကျူးလွန်တဲ့လုပ်ငန်းတွေအဓမ္မခိုင်းစီနေတယ်ဆိုတဲ့သတင်းတွေထွက်နေချိန်မှာပဲအဲ့ဒီအထက်မှာမလေးရှားနိုင်ငံသားတွေလည်းပါဝင်တဲ့အကြောင်းမလေးရှားနိုင်ငံဆွေရလက်ရောက်ခံမဟုတ်တဲ့အဖွဲ့အစည်းတွေကပြောဆိုရပါဒီလိုလူကုန်ကူးခံရသူတွေကိုကယ်တင်ဖို့အရေးမှာမြန်မာအာဏာပိုင်တွေအနေနဲ့လည်းထိထိရောက်ရောက်ပါဝင်တာမျိုးမရှိသလိုဒေသရင်းနိုင်ငံတွေကလည်းကယ်တင်တာမျိုးမလုပ်နိုင်တဲ့အတွက်ဒီကိစ္စမှာကုလသမဂ္ဂကလည်းကြားဝင်ဆောင်ရွက်ပေးဖို့မလေးရှားနိုင်ငံနိုင်ငံတကာလူသားချင်းစာနာမှုကူညီပေးရေးအဖွဲ့ MHO နဲ့မလေးရှားလူမှုအဖွဲ့အစည်းအတွင်းရှာဖွေမှုစောင့်ကြည့်ကြီးကြပ်ရေးအဖွဲ့ MCCC အဖွဲ့တွေကကုလသမဂ္ဂအဖွဲ့အစည်းတွေကိုတောင်းဆိုနေပါတယ် MHO အဖွဲ့ရဲ့တွေးမှုချုပ်ဒဒုဟာရှန်မူဒီဟာရှန်က VOA ကိုခုလိုပြောပါတယ်
This particular criminal offense, criminal syndicate, criminal group are not same like other criminal group, whereby
မြန်မာနိုင်ငံအတွင်းကလူကုန်ကူးဂိုင်းဒီရာဇဝတ်ဂိုင်းဟာတခြားဂိုင်းတွေနဲ့မတူပါဘူးသူတို့ကအာဏာပိုင်တွေနဲ့ဆက်နွယ်ပတ်သက်နေပါတယ်အဲ့ဒီအာဏာပိုင်တွေကဒီရာဇဝတ်ဂိုင်းတွေကိုကာကွယ်ပေးထားတဲ့အတွက်လူကုန်ကူးတဲ့ကိစ္စတွေကိုသူတို့ဆက်ပြီးကျူးလွန်နေနိုင်တာပါလို့ Mr. Duduk Hasin ကပြောဆိုသွားတာပါနိုင်ငံတကာအဖွဲ့အစည်းတွေကြားဝင်ဆောင်ရွက်ဖို့ပြက်ကွက်နေမယ်ဆိုရင်မြန်မာနိုင်ငံဟာဒေသတွင်းမှာလူမောင်ကိုကူးတဲ့ဂိုင်းတွေလွတ်လွတ်လပ်လပ်ကျင်လည်ကျဆားနိုင်တဲ့နေရာဖြစ်သွားနိုင်တယ်လို့သူကသတိပေးပါတယ်။မလေးရှားနိုင်ငံသားတွေနဲ့ပတ်သက်လို့လည်းသူကအခုလိုဆက်ပြောပါတယ်
။ We receive many victims officially from our NGO. We already have more. We have already.
အစိုးရလက်အောက်မှောက်တဲ့အဖွဲ့အစည်းတွေကတစဉ်ကျွန်တော်တရားဝင်ရရှိထားတဲ့စင်းတွေအရမလေးရှားနိုင်ငံသား53ယောက်အဖမ်းခံပြီးတော့အထမအလုပ်ခိုင်းစေခံနေရပါတယ်။သူတို့ KK Park ရာဇဝတ်ဂိုင်းကဖမ်းဆီးထားတာပါလို့မလေးရှားနိုင်ငံနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာအဖွဲ့ MHO အဖွဲ့တွင်းမှုဒါတုခေရှန်မူဒင်ဟော်ရှင်ငါ VOA ကိုပြောပါတယ် KK Park အဖွဲ့ဘယ်မှာရှိတယ်ဘယ်နေရာမှာရှိတယ်လိပ်စာနဲ့နေရာတွေကိုအတိအကျပြောနိုင်ပေမဲ့ဘယ်အစိုးရကမှဝင်ရောက်ဖမ်းဆီးနိုင်ခြင်းမရှိဘူးလို့သူကပြောပါတယ်ဒီလိုရာဇဝတ်ဂိုင်းကဖမ်းဆီးခိုင်းခံရတဲ့သူတွေထဲမှာအိန္ဒိယနိုင်ငံသား300လောက်ရှိတယ်ဆိုတာကိုအိန္ဒိယအာဏာပိုင်တွေပြောဆိုထားပြီးဖြစ်ပါတယ်မကြသေးခင်ဂျပန်တွင်အဲ့ဒီတဲကနှစ်ယောက်လွတ်မြောက်ရေးအတွက်အိန္ဒိယရူပီးငွေ5သိန်းပေးရွေးခဲ့ရတဲ့အကြောင်းလဲအိန္ဒိယသတင်းစာတွေမှာရေးပါတယ်ဒီနေ့အိန္ဒိယနိုင်ငံထုတ် ANI သတင်းမှာတော့အိန္ဒိယနိုင်ငံသား45ယောက်ကိုပြန်ရွေးပြီးခေါ်ယူပြီးတဲ့အကြောင်းပြောဆိုထားပါတယ်အခုလိုဖမ်းပြီးပြန်ပေးဆွဲလုခိုင်းခံရသူတွေလွတ်မြောက်ရေးမြန်မာနိုင်ငံအတွင်းကအိန္ဒိယတန်ယုံနဲ့ဆက်သွယ်ဆောင်ရွက်နေတဲ့အကြောင်းလဲအိန္ဒိယအာဏာပိုင်တွေပြောဆိုထားပါတယ်ခင်ဗျာ